အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာဒီခီးသည်တင်လေယာဉ်နဲ့စစ်ရဟတ်ယာဉ်တိုက်ခိုက်မှုအတွင်းမှာသေဆုံးခဲ့တဲ့အလောင်း28လောင်းကိုလောလောဆယ်ရှာဖွေတွေ့ရှိထားပါတယ်။ခီးသည်တင်လေယာဉ်ဘော်က29ယောက်စစ်ရဟတ်ယာဉ်ဘော်က1ယောက်ကိုလောလောဆယ်ရှာတွေ့ထားတယ်လို့ဒီကနေ့မနေ့ပိုင်းအစောပိုင်းတုန်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝါရှင်တန်မြို့တော်မိသက်ဦးစီးချုပ်ဂျွန်ဒွန်လီကပြောကြားသွားပါတယ်။အသက်ရှင်ကြံသူမရှိနိုင်တော့လောက်ဘူးလို့လည်းသူကပြောပါတယ်။ဒီလေယာဉ်နဲ့ရဟတ်ယာဉ်အပျက်စီးတွေရှာတွေ့တဲ့မြစ်နေရာတစ်ဝိုက်မှာတော့ဝါရှင်တန် DC မြို့တော်အပြင် Virginia နဲ့ Maryland ပြည်နယ်ကမိသက်တပ်ဖွဲ့ဝင်တွေပါကူညီကယ်ဆယ်ရေးတွေကိုဆက်လုပ်နေကြပါတယ်။ဘယ်လိုကြောင့်လေယာဉ်နဲ့ရဟတ်ယာဉ်တိုက်မိတယ်ဆိုတာအတိအကျမသိရမချင်းစုံစမ်းစစ်ဆေးမှုတွေလှုပ်သွားမယ်လို့တည်ယူပို့ဆောင်ရေးဝန်ကြီးကလည်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဗုဒ္ဓဟူးနေ့ည9နာရီထိုးကန်ဒီမှာဒီမြို့တော်လေဆိပ်ရော်နယ်ရေဂန်ကိုဆင်းသက်ခံပြီးခီးသည်တင်လေယာဉ်နဲ့စစ်တပ် Black Hawk ရဟတ်ယာဉ်တို့တိုက်မိခဲ့တာပါ Kansas ပြည်နယ်ဝီချီတာမြို့ကနေလာခဲ့တဲ့ဒီ American Airlines လေယာဉ်ပေါ်မှာခီးသည်တဲ့ဝင်တန်း64ယောက်ပါသွားပြီးတော့လေးချင်ရေးစစ်ရဟတ်ယာဉ်ပေါ်မှာတော့3ယောက်ပါသွားပါတယ်ရေခဲတမျှအေးနေတဲ့ပတိုးဘက်မြစ်ထဲပြတ်ကျခဲ့တဲ့လေယာဉ်နဲ့ရဟတ်ယာဉ်ပေါ်ကအသက်ရှင်ကျန်နေနိုင်သူတွေကိုမော်တော်ဘုတ်တွေရေကုန်သမားတွေဆက်လက်ရှာဖွေနေကြပါတယ်။ခီးသည်တွေလေယာဉ်ပေါ်မှာတခြားခီးသည်တွေနဲ့အတူရေခဲပြင်ပေါ်စကိတ်အလှစီးအားကစားသမားတွေနီးပြတွေနဲ့မိသားစုဝင်တွေပါသွားတယ်လို့ American Figure Skating အဖွဲ့ကပြောပါတယ်။ရေခဲပြင်စကိတ်အလှစီးကမ္ဘာချန်ပီယံရုရှားဇုံတွဲတွေလည်းပါသွားတယ်လို့ရုရှားသမ္မတရုံးကပြောပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်နေတာနဲ့အတူတည်ဆုံးခဲ့သူတွေအတွက်အင်တာမတ်ဝမ်းနဲ့ချေခွဲရတယ်လို့ American Airlines ရဲ့အမှုဆောင်အရာရှိချုပ်ကပြောကြားခဲ့ပါတယ်။ Virginia ပြည်နယ်နဲ့ Washington DC မြို့တော်ဆက်နားမှာရှိတဲ့ဒီ Canada Center အစာဦးကနေရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေထဲမှာတော့မီးခိုးလုံးကြီးတစ်ခုလိုပေါက်ကွဲမသွားခင်မှာမီးအလင်းနှစ်ခုထိတိုက်ဆုံတာကိုတွေ့ရှိခဲ့ရပါတယ်။ Washington မြို့တော်ကောင်းကင်ရံမှာပုံမှန်ဒီသက်ဆိုင်ရာလမ်းကြောင်းတွေကနေသွားနေကြတဲ့ခီးသည်တင်လေယာဉ်တွေရဟတ်ယာဉ်တွေပြန်တန်းနေတာကိုမကြာခဏမြင်တွေ့ရလေးရှိပါရဲ့ရှင်။